တော်ရရှိမြခင်ဗျာဒီကနေ့တင်ပြတော်တမချန်းစီစဉ်မှလေးလာမှဖြစ်တဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဗျာဒိတ်ကျမ်းခန်းကြီး30အခန်းငယ်10ကနေအခန်းငယ်30အထိမှငါသည်စာဆောင်ငယ်ကိုကောင်းငင်တမန်ဤလက်မှယူ၍စာဤလို့ဖော်ပြထားသလိုယူ၍စာလောဝမ်းကိုခါစေလိမ့်မည်သို့တော်လည်းပါဇက်ကိုပြားရည်ကဲ့သို့ချိုလိမ့်မည်လို့လည်းဖော်ပြထားပါတယ်စာဆောင်ငယ်ဟာတရေပေါ်မှာရေးတဲ့စာဆောင်ပဲဖြစ်ဖြစ်စက်ကူပေါ်မှာရေးတဲ့စာဆောင်ပဲဖြစ်ဖြစ်အစားအစာတစ်ခုလိုတော့စားလို့ရနိုင်လိမ့်မယ်မဟုတ်ပါဘူးစာဆောင်ကိုစားတယ်ဆိုတဲ့အတိတ်ပဲဝမ်းကိုခါစီမယ်ဒါပေမဲ့လို့ပါဇက်မှာပြားရည်လို့ချုံမယ်ဆိုတဲ့အတိတ်ပဲတွေရှိနေတာကတော့ထင်ရှားပါတယ်ဒီပုံဥပမာခိုင်းနှိုင်းချက်တွေဆိုလိုရင်အ내အတိတ်ပဲများတဲ့အတူဗျာဒိတ်ကျမ်းအခန်းကြီး30အခန်းငယ်10ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြထားပါဗျ
။သင်တည့်ရသောသမာကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကြားပြတ်ကျမ်းလို့သဘောထားရမယ်ကျမ်းခုနှစ်ခုတွဲသောစီရင်တော်မူခြင်းတို့အနှစ်မှာဒုတိယမြောက်သောခုနှစ်ခုတွဲဖြစ်ပါတဲ့ကောင်းကင်တမန်တို့၏တပိုးမှုတ်၍ဖြစ်ပျက်စေမည့်ကတ္တကာလစီရင်တော်မူခြင်း။အဲ့ဒီသင်ခန်းစာတို့အနှစ်ကသတ္တမမြောက်နဲ့သတ္တမမြောက်သောကောင်းကင်တမန်တပိုးမှုတ်ခြင်းတို့ရဲ့ကြားမှာကြကန်နဲ့ဖြစ်ရများနဲ့အစားထိုးထားတဲ့ကျွန်တော်တို့အခုလောလောလတ်လတ်လိလာနေစေဗျာဒိတ်ကျမ်းကတော့အခန်းကြီး30ပဲဖြစ်တယ်ဆိုတာကိုမိတ်ဆွေတို့အားလုံးသိထားပြီသားဖြစ်ပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုသတ္တမမြောက်အမှုနဲ့သတ္တမမြောက်အမှုတို့ရဲ့ကြားမှာအခုလိုပဲကြကန်နဲ့ကျွန်းတစ်ခုကိုခြားနာထားခြင်းဟာဒီဗျာဒိတ်ကျမ်းကြီးရဲ့ထူးခြားလှစွာသောအစဉ်အလာတစ်ခုပဲပုံစံတစ်ခုပဲအဲ့ဒီတရင်ကဂျာပြတ်အစီအရင်တွေကတ်ကာလဆိုင်ရာဖြစ်စဉ်တွေဆိုတာတွေဟာလေဂျာပြတ်ဆိုပြီးတော့ပော့ပော့တန်တန်ခံယူရန်အရှင်းမဟုတ်တဲ့အလွန်အလွန်အရေးကြီးလှပါသောဖြစ်ဆွဲဗျာဒိတ်တို့နဲ့ထုံမွန်းထားခြင်းသာဖြစ်တယ်။အလွန်လေးနဲ့ကြဲပြောလှတဲ့ဝိညာဉ်သဘောတရားတို့နဲ့ပြည့်နှက်ဖြစ်ရှိနေတယ်ဆိုတာတွေ့ကိုကျွန်တော်တွေ့နေရပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့အခန်းကြီး9မှာဆိုရင်ဘုရားသခင်အသက်စားဆုံးတစိတ်တော်တွေကိုခရစ်တော်ကိုယ်တော်တိုင်ဖွင့်လှစ်ပေးရမှာသတ္တမတစိတ်တော်နဲ့သတ္တမတစိတ်တော်တို့ဖွင့်လှစ်ခြင်းနှစ်ခုရဲ့ကြားမှာအဲ့ဒီအခန်းကြီး9ကိုအခုအခန်းအဖြစ်လုပ်ပေးထားခဲ့တယ်ကျွန်တော်ပြောခဲ့တဲ့ကြားပြတ်ကြံမယ်ပေါ့အဲ့ဒီကြံပြီးတော့မှပဲအခန်းကြီး10ကိုရောက်အဲ့ဒီအချိန်ကျမှသတ္တမနဲ့နောက်ဆုံးတစိတ်တော်ကိုဖွင့်လှစ်ပြီးတော့ကောင်းကင်တမန်9ပါးတို့ရဲ့တပိုးမှုတ်ခြင်း9ခြင်းရဲ့အကြောင်းတွေကိုစတင်ဆက်ဆက်တင်ပြပေးလိုက်တယ်ဒါဟာမတော်တဆတိုက်ဆိုင်ခြင်းအရှင်းမဟုတ်ပါဘူးတမင်ပြုတ်ပြင်ထားသောအထုံးအဖွဲပဲဖြစ်တယ်။ဗျာဒိတ်ကျမ်းရဲ့မူပဲဖြစ်တယ်။အဲ့ဒီနေရာဖြင့်လေကတ်ကာလအချိန်အလွန်အလွန်ရှုပ်ထွေးမှုရဲ့တရဖူဆောင်နေတယ်လို့ပြောရလောက်အောင်ရှုပ်ထွေးလွန်လှတဲ့အဖဖျားသခင်ဤဗျာဒိတ်တော်တွေဟာအလိုအလျောက်ဆက်နွယ်မှုရှိသွားရတယ်။ဗျာဒိတ်တို့ဤသဘောတဘာဝအရနားမလည်ရန်ခက်ခဲရန်အချက်တည်များစွာရှိနေပါသောလေ။အဖဖျားသခင်ဤစီရင်တော်မူခြင်းအပေါင်းတို့သည်စိတ်ကူးရင်ဂန္ဓများအရှင်းမဟုတ်အလွန်အလွန်တိကျ၍အချိုးကျကျပြည်ပြည်ပြည့်ပြည့်နဲ့အဖပြုတ်တော်မူမည်အမှုတော်များသာလျှင်ဖြစ်တယ်။ရှင်ယောဟန်အမည်ရှိတဲ့အသက်60ကျော်လို့ကျွန်တော်တို့ခန့်မှန်းထားရပါသောတမန်တော်အဖိုးအိုကြီးရဲ့ထွန်းလုံးများလုံးဝမဟုတ်နိုင်။ဘယ်နည်းနဲ့မှတကူးတကစိတ်ကူးရင်ဆင်းရဲမှုများလည်းမဖြစ်နိုင်။တကယ်မဟာဂန္ဓဝင်မြောက်ဗျာဒိတ်တော်များသာဖြစ်ကြောင်းကိုဆန်းစစ်ပြီးတော့အဖြေထုတ်ယူလို့ရနိုင်ပါပြီ။မိတ်ဆွေတို့အသက်လန်းတီဟူသောနှုတ်ကပတ်တော်မှာအစမှနေ၍တရွေ့၍ကျွန်တော်တို့ခံယူခဲ့ရပါသောလူသားတို့၏ခံစားရကဲ့တင်ခြင်းစုကျေးဇူးအပေါင်းတို့သည်မိမိတို့၏လူသမိုင်း၏ပြတ်သောနောက်ဆုံးရှိရမည့်အချိန်တို့အကြောင်းများကိုပယ်ရှောင်၍မနေသင်ထိုအနာဂတ်ရေးတို့သည်ပင်လျှင်မျှော်ကြည့်၍ဝိညာဉ်ခွန်အားပို့၍တိုးတက်ဖို့ရန်ဖြစ်သည်သို့ဖြစ်၍လည်းဝိညာဉ်ခွန်အားများကိုတောင်းခံ၍ကျွန်တော်တို့ဤဗျာဒိတ်ကျမ်းများကိုလေ့လာကြရမည်ဆိုတဲ့သမာတရားတွေကိုကျွန်တော်အတွက်နားလည်လာစီလိမ့်မယ်လို့ကျွန်တော်အခုအပိုင်းမှာအလေးနဲ့ထပ်မံတင်ပြခြင်းပါလေ။မှန်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဂျာဂန်ရဲ့အခန်းကြီးလို့ကျွန်တော်ဆိုခဲ့တဲ့ဗျာဒိတ်ကျမ်းအခန်းကြီး30ရဲ့အစမှပြီးခဲ့သောသင်ခန်းစာအထိကျွန်တော်ပြန်ကြည့်လိုက်မယ်ဆိုရင် အဖဖျားသခင်ဤသီးသန့်အမှုတော်ဆောင်ကောင်းကင်တမန်တပါပေါ်ထွက်ခဲ့ခြင်းဆိုတာကိုကျွန်တော်တို့စပြီးတွေ့ရမှာဖြစ်ပါတယ်။အဲ့ဒီကောင်းကင်တမန်အဖြစ်အဖဖျားသခင်ဟာကယ်တင်ပိုင်ရှင်သခင်ခရစ်တော်ဤလောကကဘာမြေပထဝီမြေပြင်တစ်ခုလုံးကိုအစိုးရခြင်း။သခင်ဤစီရင်ပိုင်ခွင့်ရှိသည့်အလျောက်လေဤလောကဤကဘာမြေဤလူအဖွဲ့အစည်းအတွင်းမှာအပြစ်တရားတို့ကိုစီရင်မည်ဖြစ်ခြင်း။စတဲ့အချက်တို့ကိုသိသာဖြင့်ရှားစေခဲ့ပါတယ်။ရှိကာလမှာဒီယခုအချိန်တိုင်းအောင်အဖဖျားသခင်ချထားပြီးတော့ဗျာဒိတ်တော်အပေါင်းတို့ကိုလေသူဟာအင်အားကြီးသောကောင်းကင်တမန်တပါးဤတာဝန်နှင့်အညီတတမအချိန်မြောက်နောက်ထပ်ပေါ်ထွက်ရအောင်မဲ့ကောင်းကင်တမန်ဤတပိုးမှုတ်ချိန်မှာဖြည့်စည်းထမ်းရွက်ပေးသွားမည်ဖြစ်သည်ဆရာတွေ့ကိုပါအဲ့ဒီကောင်းကင်တမန်ဟာအဖဖျားသခင်ထံတော်မှာကျင့်ဆိုခဲ့ပြီဆရာတွေ့ကိုပါကျွန်တော်လေ့လာခဲ့ကြရပြီဖြစ်ပါလေမှန်ပါတယ်မိတ်ဆွေအပေါင်းတို့ခွန်အားကြီးသောကောင်းကင်တမန်တပါးသည်မိုးတိမ်ကိုဝတ်လျက်ကောင်းကင်ကဆင်းသက်သည်ကိုငါမြင်၏။သူ၏ခေါင်းပေါ်၌သက်တမ်းရှိ၏။သူ၏မျက်နှာသည်နေကဲ့သို့ဖြစ်၏။သူ၏ခြေသည်လည်းမိကဲ့တိုင်ကဲ့သို့ဖြစ်၏။ဖွင့်ထားသောစာဆောင်ငယ်ကိုကိုင်လျက်ရှိ၏။လက်ရာခြေသည်ပင်လယ်ပေါ်မှ၎င်း။လက်ဝဲခြေသည်မြေကြီးပေါ်မှ၎င်းနင်း၍ခြင်သွေးဟောက်တကဲ့သို့ကြီးသောအဖန်နှင့်ကြွေးကြော်လေ၏။ကြွေးကြော်ပြီးမှမိုးကြိုးသံခုနှစ်ချက်မိလေ၏။မိုးကြိုးတံခုနှစ်ချက်မြည်ပြီးမှငါသည်ရေးမှတ်မည်ဟုအာထုတ်သောကောင်းကင်မှထွက်သောအသံကမိုးကြိုးတံခုနှစ်ချက်မြည်သောအရာကိုတစိမ့်ခတ်လော့မရေးမမှတ်နှင့်ဟုဆိုသည်ကိုငါကြား၏ထိုအခါငါမြင်၍မြည်နှင့်ပင်လယ်ပေါ်မှယက်နေသောကောင်းကင်တမန်သည်လက်ရာလက်ကိုကောင်းကင်သို့ချပြီးလျှင်ဘုရားသခင်၏ကျွန်တော်မျိုးပရောဖက်တို့အားဝမ်းမြောက်စရာသတင်းကိုဗျာဒိတ်ထားတော်မူသည်နှင့်ဆက်ဆိုင်သောဘုရားသခင်၏နည်းနည်းသောအရာသည်ကာလမနှေးပေတတ္တမကောင်းငင်တမန်တပိုးမှုတ်ခြင်းအဖန်မြည်သောနေ့ရဲ့ကာလ၌ပြည့်စုံခြင်းသို့ရောက်မည်ဟုကောင်းကင်မြေကြီးသမုတ်တရားကို၎င်းအရရ၌ရှိရှိသမျှတို့ကို၎င်းဖန်ဆင်း၍ကဘာအဆက်ဆက်အသက်ရှင်တော်မူသောသူကိုတိုင်တည်၍ကျင့်ဆိုခြင်းကိုပြုလေ၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ဒီကနေ့ကျွန်တော်တို့မိတ်ဆွေတို့အဖို့ဆက်လက်လေ့လာရမယ့်ဗျာဒိတ်ကျမ်းအခန်းကြီး30ရဲ့ဤဂုံးပိုင်းတွေဟာလေအထူးပြုကောင်းငင်တမန်ရဲ့အခန်းကဏ္ဍကိုပဲထပ်မံဆက်နွယ်နေလေဦးမယ်ဒီယူပါယုံဗျာဒိတ်တို့ရဲ့အလေမှာတနည်းအားဖြင့်ကောင်းကင်နဲ့မြေလွှာစကြာမှာဖြစ်နေတဲ့အနာဂတ်ဖြစ်စဉ်မြင်ကွင်းကြီးတွေကြားရသိရသမျှသောအရာတွေကိုအလိုတော်နဲ့အညီပြန်လည်ဖော်ပြပေးနေရတဲ့ပရောဖက်စာဆိုတော်ကြီးရှင်ယောဟန်အနေနဲ့ဟာလေမိမိကိုယ်တိုင်တောင်မှဇက်ကောင်တကောင်လိုအသုံးချခြင်းခံရတဲ့အလျောက်အဖဖျားသခင်ရဲ့အမိန့်တော်ကိုနာခံပြီးတော့တယုတ်ပါပါနဲ့ဒီဗျာဒိတ်တော်ကြီးကြားမှာဝင်ရောက်အမှုထမ်းလာရလိမ့်မယ်။ဇလန်းကိုဖြစ်ဆွဲရသူတပါဖြစ်လာရလိမ့်အောင်မယ်။ဗျာဒိတ်တော်မှာကာယကံမြောက်မပါမဝင်ရင်မနေရ။အဖဖျားသခင်အမိန့်တော်နဲ့ပါဝင်လာရလိမ့်အောင်မယ်ဆိုတဲ့အချက်ကလေးတွေကိုပါကျွန်တော်ဆဲပြီးတွေ့သွားကြရမှာဖြစ်ပါလေ။မှန်ပါတယ်မိတ်ဆွေတို့။အခုအချိန်မှာတော့စတင်နားဆင်ဖို့ရန်အတွက်နှလုံးသားတကားများကိုဖွင့်လှစ်ဗျာဒိတ်ကျမ်းအခန်းကြီး30အငယ်8ကိုစတင်နားဆင်ကြကြပါစို့။ငါကြားရသောကောင်းကင်အသံသည်တဖန်ငါအာပြောသည်ကားမြေနှင့်ပင်လယ်ပေါ်မှယက်နေသောကောင်းကင်တမန်၏လက်၌ဖွင့်ထားလျက်ရှိသောစာဆောင်ငယ်ကိုသွား၍ယူလော့ဟုဆိုလျင်တဲ့။ဟောပြောလို့မှမပြီးသေးဘူးနော်။အံ့ဩဖွယ်ဗျာဒိတ်တော်ဟာကောင်းကင်သားတွေဝိညာဉ်လောကရဲ့သင်ရှင်းသူတို့ရဲ့အရေးဒရန်တွေထိတ်လန့်တုန်လှုပ်ဖွေရကြွေးကြော်သံတွေတပိုးမှုတ်သံတွေထောမနာပြုသံတွေဒါရီနဲ့ကြည်ပင်မပြီးတော့ဘူးကာယကံမြောက်ဆိုသလိုဒီအနာဂတ်ရေးဖြစ်စဉ်တွေကြားကသာမညလူသားတာဝန်ကိုထမ်းဆောင်နေရတဲ့တမန်တော်ရှင်ယောဟန်ဘက်ကိုကူးသန်းရှက်နွယ်သွားခဲ့ပြီငါယောဟန်ကိုယ်တိုင်ကြားရလိုက်တဲ့ငါကိုယ်တိုင်မြင်နေရတဲ့သူရဲ့ကောင်အင်မတန်အင်အားကြီးလာတဲ့ကောင်းငင်တမန်ကြီးဟာသူလက်ထဲမှာအလှဲ့သင့်ပြီးရောက်နေတဲ့အဖက်စာဆောင်ငယ်ကိုကင်ဆွဲလျက်ရှိနေခဲ့ပါတယ်။အခုအချိန်မှကျတော့ကောင်းကင်ဘုံအမိန့်တော်ကငါ့ကိုခိုင်းလိုက်တယ်။အဲ့ဒီအဖက်စာဆောင်ကိုအဲ့ဒီကောင်းကင်တမန်လက်ထဲကနေပြီးတော့ယူလိုက်ပါတဲ့။မိတ်ဆွေအပေါင်းတို့ကောင်းကင်ဘုံကိုမင်းတက်လာခဲ့စမ်းဆိုလို့တက်ရောက်ပြီးတော့သွားခဲ့ရတဲ့တမန်တော်ကြီးရှင်ယောဟန်။ကောင်းကင်ဘုံကိုမတက်ရောက်ခဲ့ရခင်ပတ်မှုကျွန်းပေါ်ကသခင်ဖျားဤနေရဲ့ထမြောက်တော်မူရာနေ့တနေ့မှာခရစ်တော်ကယ်တင်ရှင်ကိုသူစတင်ဖူးမြင်ခဲ့ရတယ်။အဲ့ဒီအချိန်မှာသူဟာသေမတက်ခြောက်ခြားတုန်လှုပ်စွမ်းနဲ့လဲပြိုပြီးတော့ကြသွားတဲ့အချိန်ကယ်တင်ရှင်ကိုတော်တိုင်ဟာခွန်အားနဲ့ပတ်ရပေးခဲ့ရတယ်။အားပေးယူခဲ့ရတယ်ဆိုတာတွေ့ကိုကျွန်တော်ဟာပြီးခဲ့တဲ့သင်ခန်းစာတွေမှာတွေ့ခဲ့ရပြီဖြစ်ပါတယ်။ ဟုတ်ပါတယ်။ဗျာဒိတ်ကျမ်းအခန်းကြီး၈ရဲ့အငယ်၁၈နဲ့၁၈တို့ကိုလေ့လာကြည့်မယ်ဆိုရင်မိတ်ဆွေတို့အခုလိုပြန်တွေ့ရမှာပါ။ထိုသူကိုငါမြင်သောအခါသေမတက်ဖြစ်၍ခြေတော်ရင်း၌လဲလျက်နေ၏။ထိုသူသည်လက်ရလက်တော်ကိုငါအပေါ်သို့တင်လျက်ကြောက်ရွံ့ခြင်းမရှိနှင့်။ငါသည်အဦးဆုံးသောသူနောက်ဆုံးသောသူဖြစ်၏။အသက်ရှင်သောသူလည်းဖြစ်၏။ငါသည်အရင်သေးသည်ဖြစ်၍ကဘာအဆက်ဆက်အသက်နှင့်ပြည့်စုံရ၏မရဏနှင့်မရဏနိုင်ငံကိုလည်းငါအစိုးရ၏တဲ့အခုဆိုရင်ကောင်းကင်ဘုံကအမိန်တော်ကိုခံယူရရှိတယ်မင်းရှိကကောင်းကင်တမန်လက်ထက်ကစာဆောင်ကိုတွားယူလိုက်ဆန်းတဲ့ဒါကေတင်ရှင်သခင်ခရစ်တော်၏အမိန်တော်သံပဲဖြစ်လိမ့်မယ်လို့ကျွန်တော်တို့ခံစားနားလည်ထားပါတယ်အမိန်တော်အတိုင်းစေလိုရာစေခိုင်းကျင်ရာခိုင်းလှုပ်ဆောင်ပေးနေရတဲ့တမန်တော်ကြီးမဆိုင်မတွခေါင်းငုံနာခံရမယ်အမိန့်တော်လေအသေးချပါဗျာဒိတ်ကျမ်းအခန်းကြီး၁၀အငယ်၉ကိုဆက်ကြပါအောင်စုငါသည်ကောင်းငင်တမန်ထံသို့သွား၍စားဆောင်ငယ်ကိုပေးပါဟုတောင်း၏သူကလည်းယူ၍စားလော့ဝန်းကိုခါစေလိမ့်မည်သို့တော်လည်းပါဇက်၌ပြားရည်ကဲ့သို့ခြုံလိမ့်မည်ဟုဆိုလျင်ငါသည်စားဆောင်ကိုကောင်းငင်တမန်၏လက်မှယူ၍စား၏ပဇက်၌ပြားရည်ကဲ့သို့ချူ၏ရှင်းနေတာပါပဲနော်တချဲမှတမန်တော်ကြီးတွေ့ဝေနေဟန်မရှိပါဘူးဆိုင်းတုံဆိုင်းတုံဖြစ်နေဟန်မရှိပါဘူးငါသည်ကောင်းကင်တမန်ထံသို့သွား၍စားဆောင်ငယ်ကိုပေးပါဟုတောင်းလိုက်ပါတည်းမိတ်ဆွေအပေါင်းတို့ဒီကောင်းကင်တမန်ဟာအာကြီးသောကောင်းကင်တမန်တပါမိုးတိမ်ကိုဝှစ်ဆင်ထားတယ်အဖဖျားသခင်ပရိညင်တော်ဖြစ်တဲ့သက်တန့်ရဲ့ရဲ့အောက်မှာသူဟာရပ်တန့်နေတယ်နေခဲ့သူထွန်းတောက်တယ်မိခဲ့ခဲ့သူသောခြေထောက်တွင်နဲ့ပင်လယ်နဲ့မြေပြင်ကိုနင်းထားတယ်ဒါပေမဲ့တမန်တော်ကြီးရှင်ယောဟန်လုံးဝကြောက်ရွံ့ခြင်းပြတ်ဝတ်ခြင်းသေမတက်ခံစားရခြင်းမရှိဘူးဆိုရကိုနှုတ်ကပတ်တော်အရာရှင်းလင်းပြတ်သားစွာကျွန်တော်တို့သတိပြုနိုင်ပါ रे ဟုတ်ပါ रे ကေတင်ရှင်ဤစေစားခြင်းကိုခံရသူမို့လို့သာဘုံတကူတော်တွေဒီကောင်းငင်တမန်မှာရှိနေရတာသူဆိုတဲ့ကောင်းငင်တမန်ဟာခရစ်တော်ဖျားမဟုတ်ပါဘူးဒါကြောင့်တမန်တော်ကြီးရှင်ယောဟန်ဘာမှဆိုင်းတုံတုံလုပ်เสียအကြောင်းမရှိပတ်မှုကျွန်းခရစ်တော်ကိုဖူးတွေ့ရတုန်းကလူသေမတက်ခံစားရเสียအကြောင်းဘာမှမရှိချွေးသီးချွေးပေါက်တွေကြเสียအကြောင်းလည်းမရှိဘုရားသခင်အမိန့်တော်အတိုင်းသူဟာအဲ့ဒီကောင်းငင်တမန်စီကိုသွားပြီးတော့စာဆောင်ငယ်ကိုပေးပါတဲ့ရဲရဲတင်းတင်းနဲ့တောင်းလိုက်တာကိုတွေ့ရပါတယ်အဲ့ဒီခါမှာတော့အဲ့ဒီကောင်းငင်တမန်ဟာလေရှင်ယောဟန်ဟာဘုရားသခင်အမိန့်တော်နဲ့လာတယ်ဆိုတာကိုသိပြီးဖြစ်တဲ့အလျောက်ယူပါယူပြီးတော့ဒီစာဆောင်ကိုစားလိုက်ပါအဲ့ဒီအခါမှာသင်ရဲ့ဝန်းထဲမှာခါသွားလိမ့်မယ်ဒါပေမဲ့ပါဇက်မှာကတော့ပြားရည်ကဲသူခြုံလိုက်မယ်တဲ့မိတ်ဆွေဒီစာဆောင်ငယ်ကိုစားခြင်းရဲ့သဘောတဘာဝဟာပါပါလေအဖဖျားသခင်ကြီးနှုတ်ကပတ်တော်ဒီဟူသောအမိန့်တော်ကိုယုံကြည်စွာလက်ခံလိုက်ခြင်းသဘောပဲဖြစ်ပါတယ်မှန်ပါတယ်ဒီသဘောကိုကျမ်းစာဟာအစဉ်တစိုက်သွန်သင်ဖော်ပြထားပါတယ်ယေရမိအနာဂတိကျမ်းအခန်းကြီး၅အငယ်၁၆ကိုကြည်လိုက်ပါ။ကောင်းကင်ဘုရားအရှင်ဖျားသခင်ထာဝရဖျားအကျွန်ုပ်တွေ့သောနှုတ်ကပတ်တော်စကားကိုခံယူပါပြီ။နှုတ်ကပတ်တော်သည်အကျွန်ုပ်ဝမ်းမြောက်ရှင်လန်းစရာအကြောင်းဖြစ်ပါ၏။နာမတော်ဖြင့်အကျွန်ုပ်ကိုခေါ်ဝေါ်ပါ၏။မိတ်ဆွေတို့အခုအပိုင်းမှာမိတ်ဆွေတို့ကြားခဲ့ရတဲ့နှုတ်ကပတ်တော်စကားကိုခံယူပါပြီဆိုတာကိုအင်္ဂလိပ်ဝေါ်ဟာရအရ Thy words were found and I did eat them အဲ့ဒီလိုစားဖောက်ခြင်းအမှုအဖြစ်ဖော်ပြထားပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အစားအစာကိုခံယူတဲ့သဘောနဲ့နှုတ်ကပတ်တော်ကိုခံယူခြင်းဆိုတာကိုနှိုင်းရှင်ဖော်ပြထားခြင်းပါအဲ့ဒီတိုင်းပါပဲပရောဖက်ကြီးယေဇကျေလဟာလေအဖဖျားသခင်ပေးလိုက်တဲ့စာလိတ်ကြီးကိုစားခဲ့ရတယ်။တနည်းအားဖြင့်အမိန့်တော်ကိုရင်ဝယ်ပိုက်ခံယူခဲ့ရတယ်ဆိုတဲ့အချက်ကိုအခုလိုကျွန်တော်တို့ဟာယေဇကျေလအနာဂတ်ကျမ်းအရာတွေ့နိုင်ပါတယ်။ယေဇကျေလအနာဂတ်ကျမ်းအခန်းကြီး3အငယ်1မှ3အတွင်းမှာပြန်ကြည့်ပါ။တပံအချင်းလူသားသင်တွေ့သောအရာကိုစားလို့ဤစာလိတ်ကိုစားပြီးရင်ဣတရေလအမျိုးသားတို့ရှိရာသို့သွား၍ဟောပြောလို့ဟုမိန့်တော်မူသည့်အတိုင်းငါသည်ပါဇက်ကိုဖြန့်စင်ထိုစာလိတ်ကိုခွန့်တော်မူလျက်အချင်းလူသားငါပေးသောဤစာလိတ်ကိုစား၍ဝန်းပြည့်စေလို့ဟုမိန့်တော်မူသည့်အတိုင်းငါသည်စား၍ပါဇက်၌ပြားရည်ကဲ့သို့ချို၏တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့စာလိတ်ကိုစားတယ်ဆရာဟာကိတ်မုံကိုစားတာမျိုးလုံးဝမဟုတ်ပါဘူးနော်ဒါပေမဲ့နှုတ်ကပတ်တော်ကိုနှလုံးသား၌သူ့ဖွဲ့ခြင်းပဲကျွန်တော်စောစောကပြောခဲ့တဲ့ရင်ဝယ်ပိုက်ခြင်းပေါ့ ကဘာပေါ်မှာအကောင်းဆုံးသောအာဟာရကိုမှီဝဲရခြင်းနဲ့အတူတူပဲဖြစ်တယ်ဆိုတာကိုကျွန်တော်နားလည်ဖို့လိုပါ रे ဒါကြောင့်မို့လို့လဲမင်္ဂလာရှိသောသူရဲ့အကြောင်းကိုစာလံအမှတ်စဉ်၁မှာဒါဝိဒ်မင်းကြီးအခုလိုဆိုဖွဲ့ခဲ့ခြင်းဖြစ်ပါ रे ထာဝရဘုရား၏တရားတော်ကိုမွေ့လျော်၍တရားတော်၌နိညာမပြတ်ဆင်ခြင်အောင့်မေ့သောသူသည်မင်္ဂလာရှိ၏ထိုသူသည်မျက်နှာမှစိုက်လျက်မိမိအချိန်တန်မှအသီးကိုသီး၍အရွက်မညှိုးနွမ်းတတ်သောအပင်နှင့်တူ၏ပြုလေသမျှတို့၌အောင့်လင့်သတည်းတဲ့ဒီအတိုင်းပါပဲမိတ်ဆွေတို့136ခုမြောက်သောဆာလံ၏အငယ်89နဲ့90ပြီးတော့အငယ်101မှ104တို့အတွင်မှာနှုတ်ကပတ်တော်နဲ့ပတ်သက်ပြီးတော့အခုလိုဖော်ပြထားတာကိုကျွန်တော်တို့တွေ့နိုင်ပါ रे ဩထာဝေယဖေယနှုတ်ကပတ်တော်သည်ကောင်းကင်ဘုံ၌အစဉ်အမြဲတည်ပါ၏သစ္စာတော်သည်လူမျိုးအဆက်ဆက်မြဲမြံပါ၏မြေကြီးကိုတည်စေတော်မူသဖြင့်သူသည်အမြဲနေပါ၏ရှင်းနေတာပါပဲနော်အဖဖေယသခင်ရဲ့နှုတ်ကပတ်တော်ဟာကောင်းကင်ဘုံမှာအစဉ်အမြဲတည်တယ်ကျွန်တော်လူသားတွေရဲ့နှလုံးသားမှာအစဉ်အမြဲလူသားတွေရဲ့နှလုံးသားဖိတ်ခေါ်ခြင်းနဲ့အတူနေထိုင်နိုင်တယ်အဲ့ဒီ136ခုမြောက်သောဆာလံရဲ့အငယ်101ကနေ104ကိုဆက်ကြည့်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့နိုင်မှာပါနှုတ်ကပတ်တော်ကိုစောင့်လို့သောငါမကောင်းသောလံရှိသမျှတို့ကိုလွှဲဆောင်ပါ၏ကိုတော်သည်သွန်သင်တော်မူသောကြောင့်စီရင်တော်မူချက်တို့မှအကျွန်ုပ်လွှဲ၍မသွားပါမိန့်တော်မူချက်တို့သည်အကျွန်ုပ်အာခေါင်၌အလွန်ခြုံကြပါ၏ကတွင်တဲမှပြားရည်တဲ့သာ၍ခြုံကြပါ၏ကိုယ်တော်ဤဥပရိသများအဖြစ်အကျွန်ုပ်သည်ညံတိုးပွား၍မိဆာလန်းရှိသမျှတို့ကိုမုန်းပါ၏တဲ့အဲ့ဒီတိုင်းပါပဲသုတ်တန်ကျမ်းဆရာရှောလမုန်မင်းကြီးကတော့သူ့ရဲ့သုတ်တန်ကျမ်းအခန်းကြီး16ထဲမှာ pleasant words တနည်းအားဖြင့်နှုတ်ကပတ်တော်နှင့်ဆိုင်သောစကားနှုတ်တော်တွင်စကားတော်တို့ကိုဆိုလိုတဲ့သာယာသောစကားတော်အကြောင်းကိုအခုလိုဖော်ပြပေးခဲ့ပြန်ပါလေသာယာသောစကားတို့သည်ပြားလဖို့ကဲ့သို့ဖြစ်၍စိတ်ဝိညာဉ်၌ချိုးမြိန်လျက်ကိုယ်အယိုးကိုကျမ်းမာစေလျက်ရှိကြ၏တဲ့မိတ်ဆွေတို့အခုအသက်စားဆောင်ဟာတမန်တော်ကြီးရှင်ယောဟန်ရဲ့ကတွင်မှချိုးတယ်ဆိုရာဟာအဖဖျားသခင်ဤစီရင်တော်မူချက်တို့သည်လာမည့်အနာဂတ်အတွက်အလွန်ကောင်းမွန်သောမျှော်လင့်ချက်တို့နှင့်ပြည့်ဝလျက်ရှိနေတယ်ဆိုတဲ့အချက်ကိုမိမောင်းထိုးဖော်ပြနေသလိုနောက်တစ်ခုကတော့အဲ့ဒီလိုအဖဖျားသခင်သိစေခြင်းတာကိုခံယူရခြင်းဆိုတာကအလွန်အလွန်မင်္ဂလာဖြစ်တယ်အနှစ်သာရရှိတယ်ဆိုတဲ့သဘောပါပဲတစ်ချိန်တည်းမှာပဲနော်ဒီစီရင်ခြင်းတို့လက်တွေ့ဆင်သက်လာပြီအပြစ်တရားနဲ့ထိတွေ့ရပြီဆိုရင်တော့ခရစ်တော်ကိုဆန့်ကျင်ရာအမှောင်ကပါအဖို့အလွန်အလွန်ခါပီးခြင်းဝေဒနာကိုဖြစ်စေလိမ့်မည်အမှန်ဆိုတာကိုကျွန်တော်မေ့ထားလို့မရနိုင်ပါဘူးမှန်ပါ रे ပရောဖက်ကြီးအပေါင်းတို့ဟာအဖဖျားသခင်ရဲ့နှုတ်ကပတ်တော်ကိုအလွန်တောင့်တစွာခံယူခဲ့ကြပါ रे ဆိုတော့ငါကျွန်တော်ယေစကြည်လာမှာတွေ့ခဲ့တယ်လို့ကတွင်းနဲ့မှာချုံမြင်အောင်ဝါစာလူထိုက်တန်လောက်အောင်ကိုကိုနှုတ်ကပတ်တော်ဟာသူတို့အဖို့အကျိုးကျေးဇူးကြီးတယ်မင်္ဂလာဖြစ်တယ်။တစ်ချိန်တည်းမှာပဲသူတို့ရဲ့ဝန်းကျင်အတွေ့ခံစားရမယ့်ဒုက္ခဆင်းရဲခြင်းတွေကြောင့်ဒီနှုတ်ကပတ်တော်ဖော်ပြချက်တွေကိုကြည့်ပြီးတော့သူတို့ဟာမျက်ရည်ကျခဲ့ကြရတယ်ဆိုတာတွေ့ကိုဓမ္မသမိုင်းမှာကျွန်တော်တို့အထက်ထက်တွေ့ရပြီးသားပါ။တစ်ချိန်တည်းမှာအဲ့ဒီလိုလူသားတွေရဲ့အဖြစ်တွေ့ကိုကြည့်ပဲမစင်စားပဲနဲ့ဘုရားသခင်ကိုတော်တိုင်းဖော်ပြခဲ့တဲ့မေတ္တာသဘောထားကိုရောသမိုင်းမှာကျွန်တော်တို့မတွေ့ရဘူးလေလား။အခိုင်အမာကျွန်တော်တို့တွေ့ရတာရှိပါလေမောပပြေမင်းနားထောင်စမ်းဆိုပြီးတော့မောပလူမျိုးတွေကိုအပြစ်တရားအလျောက်စီးရင်တယ်တစ်ချိန်နဲ့ပါပဲမင်းတို့တော့ဒုက္ခလှလှကြီးရောက်တော့မဟေအဲ့ဒီအပြစ်ဒဏ်တွေကြောင့်ငါကိုယ်တိုင်ယင်တဲ့အသေးထဲမှာမြည်တမ်းခြင်းဖြစ်ရပါလိမ့်မယ်တဲ့အဲ့ဒီလိုအဖဖျားသခင်ဖော်ပြပေးခဲ့ပါလေမှန်ပါလေဟေရှာယအနာဂတ်ကျမ်းအခန်းကြီး16မှာပြန်ကြည့်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့ကြရမှာပါထို့ကြောင့်ငါဝန်သည်မောပပြည်အတွက်ငါအဥသည်ကိယဟရမြို့အတွက်စောင်းခဲ့သူမြည်ရလိမ့်မည်တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ခမညာနောက်ထပ်အရေးတကြီးဆက်ရမယ့်အချက်တစ်ခုကတော့နှုတ်ကပတ်တော်သည်အသက်လန်းဆိုတဲ့ခံယူချက်နဲ့နှုတ်ကပတ်တော်ကိုကြီးညိုစိတ်ထားများနဲ့လေ့လာကြသူတွေကိုယ့်ရဲ့စိတ်ပွင့်အလိုရင်းဆန္ဒကလေးတွေနဲ့ကိုက်ညီနေသမျှတော့ဒီနှုတ်ကပတ်တော်ဟာချိုးရတာပါပဲတကယ်ဘယ်လိုမှကိုယ်ဆန္ဒနဲ့မကြိုက်တဲ့အပိုင်းအခြားတွေကိုလည်းမလိုက်နာနိုင်တဲ့တရားပိုင်းတွေလည်းရောက်ကခါသွားတယ်ဆိုတာမျိုးလည်းရှိတတ်ပါ रे မိတ်ဆွေတို့အဖအီအနာဂတ်ကြံ့များဟာခြောက်လှန့်ခြင်းတွေကျိန်ဆိုးခြင်းတွေအလေးအနက်သတိပေးခြင်းတွေယာစတန်ပြုတ်ခြင်းများတွေနဲ့စုံနေတာဟာအမှန်ပဲ ဖျားသခင်ကိုတော်တိုင်ကလည်းပျောင်ပျောင်တင်းတင်းပဲဒါကိုအလေးအနက်ပြုဖော်ပြထားပြီးသားပါ။ဒါပေမဲ့နှုတ်ကပတ်တော်ထဲမှာလူရဲ့စိတ်ဝိညာဉ်လူရဲ့ဒေါသမောဟမာမာနတို့ကိုအမှန်တကယ်ချိုးနှိမ်ပြီးတော့အဖဖျားသခင်ကိုကြောက်ရွံ့ယူသေးသောအသက်တာဖြစ်စေဖို့ရန်အမှန်ထိရရောက်ဖြစ်စေခြင်းနဲ့ဆိုရင်တော့နှုတ်ကပတ်တော်ရဲ့ဒီအနာဂတ်အပိုင်းအခြားတွေဟာအများဆုံးလေ့လာဖို့လိုအပ်တဲ့အပိုင်းတွေပဲဆိုတာကိုကျွန်တော်ခံယူထားဖို့လိုပါတယ်။အဲဒီလိုခါသိမှုစိုးရင်ပူပန်ရမှုကြောက်ရွံ့ရမှုတွေကိုယ်တိုင်ဟာဘဝသစ္စာကိုရှာဖွေခြင်းသူဖြောင့်မတ်ခြင်းတရားကိုအမှန်တကယ်မျက်နှာခုံမင်သူတွေအဖို့ကတော့ချိုးသာသောအရသာကိုဖြစ်စေလိမ့်မယ်လို့ကျွန်တော်ဆိုခြင်းပါတယ်။ကျွန်တော်ဆိုလိုတာကတော့အဲ့ဒီလိုမခံယူနိုင်သမျှနှုတ်ကပတ်တော်ဟာယာယီဓာတ်စာအဆင့်မှာပဲဖြစ်နေပြီးတော့ပါဇက်မှာလဲခါလာလိမ့်မယ်။ဝန်တဲ့ရောက်ရင်လဲအမြဲအော်ဂလီဆန်လိမ့်မယ်ဆိုတဲ့အဓိပ္ပာယ်ပါ။မိတ်ဆွေအပေါင်းတို့ကျွန်တော်သင်သိရသောသမာကျမ်းရဲ့မူရင်းစာရေးဆရာကြီးဒေါက်တာဂျေဗန်န်မက်ဂီရောဖျားသခင်ရဲ့မြစ်တာတော်အနန္တအကြောင်းကိုအခိုင်အမာနားလည်ပြီးဆိုရင်အဖဖျားသခင်ရဲ့လော်ကီဒူးစီယိုက်အပြစ်အညစ်အကြေးတွေကိုဆက်ဆုပ်ရွံရှာတော်မူခြင်းဖျားသခင်ပဂတိဖြစ်သည်နှင့်အညီသူစိတ်ကြိုက်အပြစ်ပေးစီရင်ခြင်းတွေဆရာဟာဘာဆိုပါမှမခံယူနိုင်စရာအကြောင်းမရှိကောင်းကင်နဲ့မြေကြီးပြင်ရဲ့ဆန့်ကျင်မှုဟာရှိကိုရှိနေမှာပဲအဖဖျားသခင်ကိုယုံကြည်ခြင်းနဲ့ကားတိုင်းလမ်းကိုကြိုးစားလိုက်လျှောက်ခြင်းဟာသာလျှင်ဘဝအောင်ပွဲကိုခံဖို့သိကြစေတယ်ဆိုတာကိုဖော်ပြပေးလိုက်ပါ रे ဟုတ်ပါ रे အခုဗျာဒိတ်ကျမ်းကိုသေချာလေ့လာကြည့်လိုက်မယ်ဆိုရင်ကြောက်မဲ့ဖွယ်သောကတ္ကာလတရားစီရင်ခြင်းတွေကြားထဲမှာပဲကျွန်တော်များအပြစ်သားတို့ရဲ့လူဘဝဟာကိုယ်စီရင်နဲ့ကိုယ်ပဲဟိကိုယ်တိုင်နဲ့ကိုယ်ကံပဲဟိဆိုပြီးတော့တေလီယကံသဘောမထားသေးပြီကာလပတ်လုံးမျော်လင့်ခြင်းအခွင့်ဆိုတာကိုတွေ့နေရစေဆိုတာဟာရှင်းနေပါပြီ။ဒါကြောင့်လေသူ့ရဲ့မေတ္တာတော်ကိုသိစေ။မျော်လင့်ခြင်းတရားပွားများစေ။သန့်ရှင်းခြင်းရှိပါစေဆိုတဲ့တရားတွေဟာဆက်ဆက်နေခြင်းပဲဖြစ်တယ်လို့ကျွန်တော်တို့ဆိုခြင်းပါ रे ။ရှင်ယောဟန်ဩဝါဒစာပထမစာဆုံးအခန်းကြီး3အငယ်1မှ3မှာပြန်ပြီးတော့လေ့လာကြည့်ပါ။ဘုရားသခင်ဤသားတော်ဟုခေါ်ဝေါ်ခြင်းအခွင့်ကိုငါတို့သည်ရမည်အကြောင်းဘုရားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုကြည့်ရှုဆင်ခြင်ကြလော။လောကီသားတို့သည်ဘုရားသခင်ကိုမသိသောကြောင့်ငါတို့ကိုလည်းမသိကြ။ချစ်သူတို့ယခုတွင်ငါတို့သည်ဘုရားသခင်၏သားဖြစ်ကြ၏။နောက်မှအဘယ်သို့သောသူဖြစ်မည်ဟုမထင်ရှားပေ။သို့တော်လည်းကိုတော်သည်ထင်ရှားပေါ်ထွန်းတော်မူသောအခါငါတို့သည်ကိုတော်နှင့်တူကြလက်တန့်ဟုငါတို့သိကြ၏။အကြောင်းမူကားကိုယ်တော်ဖြစ်တော်မူသည့်အတိုင်းငါတို့သည်မြင်ရကြလက်တန်ထို့သို့မျှော်လင့်သောသူမည်သည်ကကိုတော်သန့်ရှင်းတော်မူသည့်ဤသူကိုကိုကိုသန့်ရှင်းစေတတ်၏တဲ့မိတ်ဆွေတို့သန့်ရှင်းစေကြ၏သန့်ရှင်းစေတတ်၏ဆိုတော့ဒီသန့်ရှင်းခြင်းဆိုတာဟာဘယ်ကလာသလဲကိုအကျင့်နဲ့ကိုကြိုးစားအားထုတ်မှုနဲ့ကိုပိုင်စွန့်ပကသတ္တိနဲ့မူကြီးချပြီးတော့လှုပ်ယူလို့ရတဲ့အမျိုးအစားမဟုတ်ခရစ်တော်ဤယေရှုဂိယူနာတော်ကိုမှီခိုခြင်းအပြင်သာရယူနိုင်တယ်ဆိုတာကိုအလေးအနက်သတိထားဖို့လိုပါ रे ဗျာဒိတ်ကျမ်းအခန်းကြီး30အငယ်30ကောင်းကင်တမန်ကလည်းသင်သည်အသီးဘာသာစကားကိုပြောသောလူအမျိုးမျိုးတို့၌၎င်းရှင်ဘုရင်တို့၌၎င်းတပံပရောဖက်ပြု၍ဟောပြောရမည်ဟုဆိုလေ၏ကျွန်တော်အနေနဲ့အခုလိုတမန်တော်ကြီးရှင်ယောဟန်ကိုတာဝန်ပေးခံရပုံကိုတွေ့ရတော့တမန်တော်ကြီးရှင်ပေါလုကိုခရစ်တော်ကိုတော်တိုင်ရွေးကောက်ပြီးတော့အသုံးပြုကားစားအချိန်ကယ်တင်ရှင်ပြုတော်မူခဲ့တဲ့ဗျာဒိတ်တော်အကြောင်းတွေကိုသွားပြီးတော့သတိရမိပါတယ်။ဟုတ်ပါတယ်။တမန်တော်ဝတ္ထုအခန်းကြီး9အငယ်15နဲ့16အတွင်မှာအခုလို့တွေ့ရပါတယ်။သခင်ဖျားကလည်းထိုသူကတပားမျိုးသားတို့နှင့်ရှင်ဘရင်တို့ထံသို့၎င်းဣသရေလအမျိုးသားတို့ရှိရာသို့၎င်းငါ၏နာမကိုပို့ဆောင်စေခြင်းဟာငါရွေးကောက်သောတစားဖြစ်၏။အကြောင်းမူကားထိုသူသည်ငါ၏နာမကြောင့်အဘယ်များလောက်ပင်ဆင်းရဲခံရမည်ကိုငါသည်သူအားပြမည်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ယောဟန်ယေမင်းဟာကဘာတစ်ခုမိသားစုနဲ့တကွလောကလူပုံကလူဒန်းစားအားလုံးတို့အတွက်ဒီဗျာဒိတ်တော်တွေကိုပြန်ချပေးရမယ်ပရောဖက်ပြုတ်ပေးရမယ်ဆိုပြီးတော့အခုအပိုင်းမှာအထူးပြုတ်ပြီးတော့ကောင်းကင်တမန်ကတဆင့်မှားချလိုက်တာဟာတမန်တော်ကြီးအတွက်ပထမအကြိမ်တာဝန်ပေးအပ်ခြင်းတော့မဟုတ်ပါဘူးနော်ခရစ်တော်ကိုယ်တော်တိုင်ကနေပြီးတော့မင်းဟာဗျာဒိတ်တော်တွေကိုရေးရမယ်မှတ်တမ်းတင်ရမယ်တနည်းအားဖြင့်ဒီကျမ်းကိုမင်းလက်နဲ့ပြုစုပြီးတော့နှုတ်ကပတ်တော်ဖြစ်စေသတည်းဆိုတာကိုအခန်းကြီး1ကလေးကမိမ့်မှတ်ခဲ့ပြီးဆိုတော့ဒါဟာဒုတိယအကြိမ်အမြောက်တာဝန်ကိုချမှတ်ခြင်းလို့ဆိုရပါလိမ့်မယ် မှန်ပါတယ်မိတ်ဆွေတို့တမန်တော်ကြီးရှင်ယောဟန်ဟာကဘာတစ်ခုမိသားစုဆိုရက်မေတ္တာစိတ်ဓာတ်ကိုခရစ်တော်၌တလုံးတဝတဲ့သဘောနဲ့ကျယ်ဝန်းလှသောအမြင်ရှိခဲ့တဲ့တမန်တော်ကြီးပဲတနည်းအားဖြင့်မေတ္တာတရားအလွန်ကြီးမားခဲ့သောပုဂ္ဂိုလ်ကြီးပါတစ်ချိန်တည်းမှာပဲဒီမေတ္တာတရားဟာလေကယ်တင်ရှင်သခင်ခရစ်တော်အားဖြင့်သာအခြေခံထားတဲ့မေတ္တာဖြစ်ရလိမ့်မယ်ဆိုရကိုပါသူသတိပေးခဲ့ပါကြောင်းကိုသူရဲ့ဩဝါဒစာသင်ခန်းစာတွေမှာတော့ကျွန်တော်အလေးအနက်ပြုခဲ့ပြီးပါပြီမှန်ပါ रे ဒီတမန်တော်ကြီးရှင်ယောဟန်ဟာမေတ္တာတရားအလွန်ကြီးမားခဲ့တဲ့အလျောက်လေချစ်ချင်းမေတ္တာတော်ဤတမန်တော်ကြီးဆိုပြီးတော့ယုံကြည်သူတွေအစဉ်စဉ်ခံယူထားတာဟာဓမ္မသမိုင်းတလျှောက်လုံးသက်သေရှိခဲ့ပြီးဖြစ်ပါ रे ဒီမေတ္တာစိတ်ဓာတ်ကြောင့်သာလျှင်လေသူ့ရဲ့အသက်စားဆောင်ကိုဘယ်လူသားတကောင်တမိကားမှဖွင့်ဖောက်ဖတ်ရှုပိုင်ခွင့်မရှိသိမြင်နိုင်ရန်အခွင့်မရှိဆိုပြီးတော့ကောင်းကင်ဘုံအမိန့်ချမှတ်ခဲ့စဉ်တုန်းကသူဟာလူအဖွဲ့အစည်းအတွက်များစွာဝန်းနေပြီးတော့ငိုကြွေးခဲ့မိသေးတယ်ဆိုရကိုအခန်းကြီး9ရဲ့အငယ်3မှာကျွန်တော်ရှင်းနေအောင်တွေ့ခဲ့ရပြီဖြစ်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ထိုစာဆောင်ကိုဖွင့်၍ကြည်ခြင်းဟာကောင်းကင်မြေကြီးအောက်၌အဘယ်သူမျှမတတ်နိုင်။ထိုစာဆောင်ကိုဖွင့်၍ကြည်လိုက်သောသူတယောက်ကိုမျှရှား၍မတွေ့သောကြောင့်ငါသည်များစွာငိုကြွေးလေ၏။ဒါဟာဗျာဒိတ်ကျမ်းအစမှကလေးကကျွန်တော်ထင်ရှားစွာတွေ့ကြရတဲ့အချက်ပါမိတ်ဆွေတို့အဲ့ဒီလိုလောကလူသားတို့အတွက်ခရစ်တော်၌ယေရှုကိုဖြစ်စေလိုတဲ့တမန်တော်ကြီးမေတ္တာတရားအလွန်ကြီးမားတဲ့တမန်တော်ကြီးရှင်ယောဟန်ဟာအိုကြီးအိုမနဲ့ဒီဗျာဒိတ်ကျမ်းကြီးကိုအလွန်အားထုတ်ပြီးရေးနေရခြင်းဖြစ်ပါတယ်အမိန့်တော်နဲ့ပြန်လည်တင်ပြပေးနေရခြင်းဖြစ်ပါတယ်ဆရာကလည်းကျွန်တော်နားလည်ခဲ့ရပြီးပါပြီဖျားသခင်ဟာသူချစ်တဲ့ကမ္ဘာလောကနဲ့လူအဖွဲ့အစည်းအတွက်နောက်ဆုံးသောကာလဆိုင်ရာဗျာဒိတ်တော်များကိုချထားပေးရမှာတမန်တော်ကြီးရှင်ယောဟန်ဆိုတဲ့အလွန်အလွန်ဒီတာဝန်နဲ့ထိုက်တန်သူကိုတမင်ရွေးချယ်ပြီးတော့မှသူ့အမှုတော်မှာအသုံးချလိုက်ကြောင်းကိုကျွန်တော်အကဲဖြတ်နိုင်ပါပြီတကယ်တော့အညတရအပြစ်သာဇာတိပဂရိအယဘာစုပါမှအရာမရောက်လှတဲ့အပြစ်ကောင်လူသားဆိုရဟာလေသူ့ရဲ့ဘုံတကူအာနုဘော်တော်ကိုချီးမြှင့်လိုက်ပြီးဆိုရနဲ့မဆုံးစနိုင်အခေါင်တိုင်ချီကြီးမြင့်ပေါ့မြောက်အေးရောက်သွားကြရစမြေဆရာဟာထင်ရှားနေပါတယ်ခမဆုတောင်းကြပါစို့ကျေးဇူးရှင်အဖထာဝရမြတ်စွာဘုရားသခင်ခက်ခဲနေနေကျေဝန်းခြင်းရှိလာသောဗျာဒိတ်ကျမ်းကြီးကိုလေ့လာခွင့်ကိုကရောရှင်ပေး၍ကျေးဇူးတော်ကိုအထက်ထက်ထောမနာပြုပါ၏အိုဖာမြတ်စွာဘုရားသခင်ကျွန်တော်ကျမတူစီတို့၏အပြစ်တူစီ၏အလုံးစုံတို့ကိုသနာသဖြင့်ခွင့်လွှတ်လျက်ဤကျမ်းကိုဖွင့်ဆိုတိုက်ဖို့ရန်ကိုယ်တော်ရှင်ဖန်ရှင်ခြင်းအခွင့်ကိုပေးတော်မူပါအပြစ်ဒုစရိုက်များနှင့်ကင်းဝေးစေ၍ဖန်ရှင်သောဝိညာဉ်တော်ဤလမ်းပြခြင်းကိုခံယူဖို့ရန်အတွက်ထိုက်တန်သောသူများဖြစ်ဖို့ရန်ပြုပြင်တော်မူပါဤသင်ခန်းစာတို့ကိုနားဆင်ရသောသောတာရှင်မိတ်ဆွေတို့ဦးစီတို့၏အသက်တာများကိုလည်းကိုတော်ရှင်သည်လမ်းပြပို့ဆောင်၍အသက်သောအသက်လမ်းပေါ်သို့ခြေချနိုင်သည့်တိုင်အောင်ကောင်းကြီးပေးတော်မူပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုအမိပြု၍အလွန်ယိုသေးလေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖာဖျာအာမင
်ဒေါက်တာထွန်းမြတ်၏အစီအစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းမိုင်းတွေကဗျာဒိတ်ကျမ်းအခန်းကြီး7အခန်းငယ်1နဲ့အခန်းငယ်2တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်